ဘဝတွေဆက်တိုက်ဆက်တိုက်ဆိုတကူပြီးတကူမပြီးနိုင်မဆုံးနိုင်အောင်ဆက်ဆက်ကဆက်ဆက်ကဆက်သွဲဆက်သွဲကဖြစ်နေတာဥမတန်ကျိုးများတန်ကျိုးကွင်းတွေတစ်ခုနဲ့တစ်ခုနဲ့ချိတ်ဆက်ထားတယ်။ဒါကွင်းနဲ့တကွင်းတကွင်းနဲ့တကွင်းချိတ်ထားတဲ့အခါကျတော့ဒီတန်ကျိုးအစီကြီးဖြစ်လာတယ်။တန်တရားရှိတယ်ဆိုတာလည်းပဲဒီတိုင်းပဲပေါ့။ဘာတွေရှိနေတာတော့ဘာတွေနဲ့ရှိတာတော့ဆိုလို့ရှိရင်ဘဝတွေနဲ့ရှိနေတာ။တကူပြီးတကူဘဝတွေမဆုံးနိုင်မပြီးနိုင်အောင်ဆက်ဆက်ဖြစ်နေတာဒီတန်တရားဘဝဆက်ကဖြစ်နေတာပါခေါ်လေတန်တရားအဲ့တော့တန်တရားတွေမှာဘာရှိသလဲလို့ဘုန်းကြီးတို့ပြိဿကြည့်လိုက်တော့ဘယ်သွားကြည့်ရမှာတော့ဘဝတစ်ခုမှာဘာရှိသလဲဆိုတာပဲကြည့်ပေါ့ဘဝဆက်ကဖြစ်နေတာဆိုတော့ဘဝတွေမှာရှိတယ်ဘဝသတ္တိဘဝအဆုံးမရဏဘဝရဲ့အဆုံးသတ္တိနဲ့မရဏအလေးမှာသရဏနဲ့ပြာတိမိဝါကောင်မှာကင်းအောင်ပြီးတော့ပဋိသင်္ဍေနေရတာကဘဝရဲ့အစသာတိပေါ့ဘဝတကုနေကုန်းချုပ်ပြီးတော့တည်ဆုံးကွယ်လွန်ရတဲ့မရဏသည်ဘဝရဲ့နေကုန်းအဲ့တော့အစနဲ့အဆုံးညာအလင်းမှာရှိနေတာသည်စဘာရဲ့ပြာတိရဲ့အိုခြင်းနဲ့နာခြင်းကဲဒီတော့ပဋိသင်္ဍေနေခြင်းရဲ့အိုခြင်းရဲ့နာခြင်းရဲ့တိကျတရားရဲ့အဲ့ဒီသဘောတရားတွေဒီဘာမှရှိတာတော့ဘဝထဲမှာရှိဇာတိပရိသန္ဓေနေရတာလေဆင်းရဲဒုက္ခအိုရတာလည်းပဲဆင်းရဲဒုက္ခနာရတာလည်းဆင်းရဲဒုက္ခဒီဆုံးကွယ်လွန်ရတယ်ဆိုတာလည်းပဲဆင်းရဲဒုက္ခဖြစ်နေတော့ဘဝထဲမှာဒုက္ခသာရှိတယ်ဘဝထဲမှာပါရှိကဘလောက်ပဲပြဿနာရှိရှိချမ်းသာချမ်းသာပေါ့ဒုက္ခလွတ်ရလားမိဝါကောင်ကြောင်ရရင်ဆင်းရဲမှာပဲ။အိုရရင်ဆင်းရဲမှာပဲ၊နာရရင်ဆင်းရဲမှာပဲ၊သိရတယ်ဆိုရင်ဆင်းရဲအောင်မှာပဲ။အဲ့တော့ဒီဆင်းရဲဒုက္ခတွေပေါင်းစပ်ဖွဲ့စည်းထားတဲ့ဘဝတွေနဲ့ဆက်ခါဆက်ခါဖြစ်နေတာသည်တန်တရား။တန်တရားထဲမှာဘုန်းကြီးတို့ပြိဿာကျင်လည်နေရတဲ့ဘဝတွေမဆုံးနိုင်ဘူး။ဒီဘဝပြီးတော့နောက်ဘဝ၊နောက်ဘဝပြီးတော့နောက်ဘဝ၊ကဲနောက်ဘဝတစ်ခုပြီးတော့နောက်တစ်ခါနောက်တဲ့ဘဝအလားဟုတ်လားအဲ့ဒီဘဝသံတရာတိဘယ်မှာဆုံးသက်တုံးဆိုရင်နိဗ္ဗာန်ရောက်မှာဆုံးနေဘယ်ရောက်မှာဆုံးသံတရာဆုံးမှာပါရှိလေနိဗ္ဗာန်နိဗ္ဗာန်ဒီဘမှာရှိသံတရာရဲ့အဆုံးမှာရှိအဲ့တော့သံတရာရဲ့အစကဘာလဲဆိုလို့ရှိရင်ဘုန်းကြီးတို့ပြိဿပြောဖို့မလွယ်ဘူးနော်ဘုဗ္ဗကောတိနတ်ပညာယတိတဲ့အစကိုရှာဖို့မလွယ်ဘူးအဲဒါကြောင့်မလို့ခြုံပြီးတော့သာတရားသဘောနေနဲ့သစ္စာပြားပြောတယ်တဏှာရဲ့အစဘဝရဲ့အစသည်အဝိဇ္ဇာလို့ပြောပါတယ်မသိနားမလဲတဲ့အဝိဇ္ဇာကစားခဲ့တယ်ပေါ့မသိတဲ့အတွက်ကြောင့်မလို့မသိမှုတွေကြောင့်ပြုလုပ်တာမှန်မှန်ဒုက္ခတွေရံချောင်းမေးဆင်းရဲဒုက္ခတွေဖြစ်လာတယ်လို့ဘုရားမြတ်စွာဘေဘွားကစားတယ်ဘေချင်းဘေကာလကစားတယ်နိဗ္ဗာန်ဘလောက်ကနေစားတယ်ပြောလို့မဖြစ်နိုင်တဲ့အတွက်ကြောင့်မလို့တရားသဘောနဲ့သာပြောလိုက်တယ်တန်တရားရဲ့အစသည်ဘာလဲအဝိဇ္ဇာတန်တရားရဲ့အဆုံးသည်ဘာမှလဲနိဗ္ဗာန်အဲ့တော့ဒီနိဗ္ဗာန်ကိုမရောက်မချင်းနိဗ္ဗာန်ကိုရောက်အောင်ဘုန်းကြီးပြိဿအာမထုတ်နိုင်သေးဘူးဆိုလို့ရှိရင်ဒုက္ခတွေဆုံးမှာဆုံးဘူးဒုက္ခတွေဘယ်ချင်းကြမှာဆုံးလဲနိဗ္ဗာန်ရောက်မှဆုံးတန်တန်ဤတန်တရန်တဏံသမဒုက္ခဝိနာသနေတန်တန်ဤတန်တရတဲ့၌တန်တရန်တဏံကျင်လေကုန်သောသူတို့အားကျင်လေကြကုန်သောသူတို့ဤသမဒုက္ခဝိနာသနေအလုံးစုံသောဆင်းရဲဒုက္ခတွေကိုပယ်ပြောင်းပေးနေရသည်တတ္တဘောဇင်ကိဘောဇင်ခုနှစ်ပါးဒုက္ခတွေမှန်သမျှကိုပေဖြောက်ပြီးနိုင်တာကုံအောင်ပြုပြီးနိုင်တာဒီဘုဇင်ခုနှစ်ပါးပါဘုဇင်မနှစ်ပါးလေကဲဘုဇင်ခုနှစ်ပါးပြည့်သွားလို့ရှိရင်ဘုန်းကြီးတို့ပြိဿမဲ့ညာဆိုတာပေါ်တယ်ပေါ့ခုရှိရမယ့်သတိလည်းပဲရှိနေပြီးယုံနာဓမ္မတွေပေါ်မှာရှုမှတ်နေတဲ့သတိတရားကရှိနေတယ် ပညာကလည်းပါတယ်ဝိရိယကလည်းရှိနေတယ်ပီတိပသရိတွေကလည်းထောက်ပံ့နေတယ်စိတ်ကလည်းပဲအာယုံမပြတ်လဲပဲတည်ငြိမ်နေပြီငြိမ်ငြိမ်သက်သက်ရှိနေတဲ့ခြင်းကမာရဲ့ဓမ္မတကာကြောင်းညာစိုက်เสียအာထုတ်เสียမလိုပဲနဲ့ရှုမှတ်နေတယ်ဘာမှကြောင်းညာစိုက်ပြီးတော့ပူပန်ပြီးတော့နေရတာလည်းမရှိတော့ဘူးရှုเสียပေါ်လာလိုက်ရှုလိုက်ရှုเสียတကူပေါ်တိညာမှာတင်ရှားလာမယ်ဆိုရင်ရှုမှတ်တဲ့စိတ်ကနောက်ကထက်ချက်မကွာပါလာပြီမြင်လိုက်တာနဲ့တပြိုင်တည်းရှုမှတ်နိုင်တယ်ကြားလိုက်တာနဲ့ရှုမှတ်နိုင်တယ်နှိုင်းကျူလိုက်တာနဲ့ရှုနိုင်တယ်စားလိုက်တာနဲ့ရှုနိုင်တယ်ခြေတိုင်းခြေတိုင်းမှာရှုနိုင်တယ်အရှုမှတ်လွတ်တယ်ဆိုတာရှိကိုမရှိတော့ဘူးတဲ့ဘာတွေရှုနေတာလဲယုံနာဓမ္မတွေကိုရှုနေတာမရှုနေတာယုံနာဓမ္မတွေကိုအဲ့ဒီတော့ပေးသေးချာချာဘုန်းကြီးတို့ပြိဿဆွဲဆွဲမြင်းမြင်းရှုနိုင်ပြီဆိုတော့ယုံအကြောင်းကိုလည်းကောင်းကောင်းသိလာပြီနာအကြောင်းကိုလည်းကောင်းကောင်းသိပြီအယုတ်ပြားကဒီလိုသဘာဝရှိတယ်ဒီလိုသဘောရှိတယ်နာတရားကတော့ဒီလိုသဘာဝရှိတယ်ဒီလိုသဘောတရားရှိနေတယ်လို့ယုံနာကိုကွဲပြားလာတဲ့အသိဉာဏ်ခွဲခြားပြီးတော့သိနိုင်တဲ့အသိဉာဏ်ဒါကိုဘုန်းကြီးတို့ဆာမပြောတော့ဥတ္တရာတရားဉာဏ်ပေါ့နော်နမရူပပရိစ္ဆေသဉာဏ်ကနေတစ်စင်တက်ကဥရိယပယဉာဏ်ကိုရောက်လာမယ်ကိုယ်ကိုယ်ပြပြသိရကနေဩတရုပ်တရားတွေဖြစ်ပြီးပြတ်တာပဲနတ်တရားတွေကလည်းဖြစ်ပလာပြီးရင်ပျက်စီးခြင်းသာလင်ရှိတယ်ဖြစ်တာနဲ့ပြတ်တာပဲရှိတယ်လို့မြင်လာတွေ့လာတယ်ပေါ့ဥရိယပယဉာဏ်အညာလဲဥရိယပယဉာဏ်ရောက်တော့မှအဲ့ဒီဘုဇင်တွေကစတင်ပြီးတော့အလုပ်လုပ်တာပထမဦးဆုံးဘုန်းကြီးတို့ပြိဿရှုနေတဲ့ရုပ်ရုပ်နာနာလို့ရှုနေတဲ့အချိန်ခါမှာလည်းပြီးပြီးပြင်းပြင်းမဖြစ်သေးဘူးရုပ်တရားနာတရားတွေကိုသေသေးချာချာရှုမှတ်လို့ယုံနဲ့သမားတွေရဲ့ဖြစ်ခြင်းပြတ်ခြင်းသဘောတရားတွေကိုမြင်လာပြီဆိုရင်အလုတ်လုတ်လာပြီပေါ့ဘောဇင်းလေးတတိသံဘောဇင်းဓမ္မဝိဇ္ဇသံဘောဇင်းပီတိသံဘောဇင်းဝိရိယသံဘောဇင်းပတ္တိသံဘောဇင်းသမာဓိသံဘောဇင်းဥပေက္ခသံဘောဇင်းတို့ညီညီညာညာပေါင်းစပ်ကလုံလာတဲ့အချိန်ကမှာကဲအဲ့ဒီဉာဏ်စဉ်လေးအဆင့်ဆင့်တက်ပျောက်သွားမယ်သောတပတ္တိဉာဏ်သောတပတ္တိမဲ့ပေါ့သောတပတ္တိမဲ့ဉာဏ်ကဲနောက်တစ်ခါသောတပတ္တိဘုံဉာဏ်ဒီဆင့်ရောက်ရင်ဘုံတို့ပြိဿနိဗ္ဗာန်ကိုမြင်ပြီးတဲ့ဆင်းရဲဒုက္ခတွေတောတန်သက်သာပြီးကင်းပြီးသောတပန်ဖြစ်သွားလို့ရှိရင်သူကျင်လည်ရမယ်ဘဝသည်ခွန်းတဲ့ဘဝပဲကျန်တော့သောသောပုရုဇဉ်တော်ကားသောဖြင့်သံသရာရှိကြီးဆက်ကဆက်ကနဲ့ဖြစ်နေတဲ့ဘဝသည်အစမပြားဖြစ်နေတဲ့ဒုက္ခတွေတဲ့အခုသောတာပန်ပုဂ္ဂိုလ်သည်ဒုက္ခတွေနည်းလာပြီနည်းမသွားဘူးလားခုနှစ်ဘဝပဲကျန်တော့အဲ့ဒီကနေသင်းတက်ပြီးတော့ခုနကဘောဇဉ်တရားကြီးခုနှစ်ပါးပြည့်အောင်ရှုမှတ်ပြန်ရင်တက္ကတာဂမိမဲ့တက္ကတာဂမိဖို့တဲ့ကာမပုဂ္ဂိုလ်တစ်ချိန်လာတော့မင်းသူမှကာမနေပေတဲ့ကိုပြန်လာစီရဘုရားတစ်ချိန်တစ်ခါပဲကြံတော့ရင်အနာဂါမိမဲ့နာဂါမိဖို့ဆင်းကိုရောက်ရင်ကာမနေကိုပြန်မလာဘူး။ဟောပြမကြီးကနေပြီးတော့သူသွားတော့မယ်ပေါ့။အရတမေသောတပုဂ္ဂိုလ်သာအာရုံပြုနိုင်တယ်ရရှိနိုင်တယ်ဆိုရင်ယန္တာပုဂ္ဂိုလ်သည်ကတိဘဝကနေပြီးတော့အရတမေသောတပုဂ္ဂိုလ်ရရင်နောက်ဘဝတစ်ခုပြန်ဖြစ်เสียမရှိပါဘူးဘဝချုပ်ပြီးဆုံးပြီးဘဝနေကုန်ချုပ်တယ်လို့တန္တရာရဲ့ဤကုံချုပ်သွားပြီဆိုတော့သူ့မှာဆင်းရဲဒုက္ခတွေကျန်သေးလားကျန်တော့ဘူးတန္တရာတန္တရာတဏံသဗ္ဗဒုက္ခဝိနာတနေအဲ့ဒီလိုဆင်းရဲဒုက္ခတွေမှန်သမျှကိုအလုံးစုံချုပ်ငြိမ်အောင်နဲ့ပယ်ပြောက်ပေးနိုင်တာသည်ခုနှစ်ပါးသောဘောဇဉ်တရားဘောဇဉ်ဘယ်နှပါးလဲခုနှစ်ပါးတဲ့အဲ့ဒါတော်ရင်တို့တရားအထုတ်တဲ့အချိန်ခါမှာဒီဘောဇဉ်တရားတွေဘယ်လိုဖြစ်အောင်ကျင့်ရမလဲဘယ်လိုပြည့်စုံအောင်နှလုံးသွင်းရမလဲအားထုတ်ရမလဲဆိုတာကိုတိတိကျကျသေသေးချာချာသိမှန်းရင်အထုတ်ရတာအဆင်မပြေဘူးပေါ့ကိုကိုယ်တိုင်ရဲ့လိုအပ်ချက်ကိုယ်ပါတာကိုသိစေဖို့ပေါ့ကိုကိုယ်တိုင်ကအထုတ်နေတာမှန်မမှန်ဟုတ်မဟုတ်စနစ်ကြမကြပြန်ပြီးတော့ချိန်ချိုးတတ်စေဖို့အိနပရိသတိဘောဇဉ်ခုနှစ်ပါးကိုလေ့လာထားမေဘောဇဉ်ခုနှစ်ပါးလေခုနှစ်ပါးတရားဓမ္မကြည်ကြံအားထုတ်နေတဲ့သူအတွက်နိဗ္ဗာန်ရောက်ကြုံ နိဗ္ဗာန်ရောက်ဖို့အတွက်လိုအပ်ချက်ခုနှစ်ချက်မညဘုံညာနဲ့ပြည့်ပေါ်ဖို့အတွက်လိုအပ်တဲ့အင်္ဂါစိတ်ပိုင်းခုနှစ်ခုတဲ့တတိယပညာရဲ့ဝိရိယရဲ့ပီတိပတ္တိရဲ့သမာဓိရဲ့ဥပေက္ခရဲ့လို့ခုနှစ်မျိုးလေခုနှစ်မျိုးနော်အဲ့တော့ဒီခုနှစ်မျိုးစီတကယ်ကိုအရေးကြီးတယ်တကယ်ကိုရှိမှဖြစ်မယ်ပြည့်စုံမှဖြစ်မယ်လို့အဲ့လိုတည်တည်ကြကြနားလည်ပြီးတော့ကြင့်ကြံပွားများအထုတ်နိုင်ကြသဖြင့်ဒုက္ခခတ်သိငြိမ့်တဲ့နိဗ္ဗာန်ကိုလင်းမြန်စွာလဲကူစွာနဲ့ရနိုင်ရောက်နိုင်မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းလို့ဆုတောင်းရင်းနဲ့ပဲတရားမီကုန်ချုပ်ကြစို့ဝရိယပစ္စယဟောတုဣတံသောပုံညမင်္ဂလံပုံညဘာကသုလဘတုပမောတံတုသတိဝကံနောမိမြတ်သာတိပါရမီယဉ်ကျူးဇာနိတုသရစဉ်ကုသိုလ်ရှင်ကျွန်ုပ်တို့ဤဣဒံပုံညမင်္ဂလံဗုဒ္ဓဟောကြားတရားဒေသနာများဩဝါကိုနာဂမတ္တပြန်ဟောကြား၍ပွားများကြင့်ကြံဖာမကျုကောအတရသည်ကုသိုလ်ပုံညမင်္ဂလာသည်ဝရိယသစ္စာလေးခန္ဓာစဉ်ကိုပြန်ရှင်းသုခုတ္တဘုရင်တံဝရိညာဤပစ္စယဥပနိတယမိယသတိမောချရာအကြောင်းကောင်းရတဲ့သောပန်းလီဟောတုစဉ်စစ်မသွေဖြစ်ပါစေတည်းဣဒံပုံညဘာကိသဗုဒ္ဓံဟောကြားတရားဒေသနာများဩဝါကိုနာဂမတ္တပြံဟောကြား၍ပွားများကြင့်ကြံဖာမံကျုကဝါတယတိကုသိုလ်ပုံညမင်္ဂလာဤပုဗ္ဗကကိုလည်းသတေဝကကဗ္ဗမနိသမြဝိနည်းများစွာသတ္တဝါအနန္တမန္တမြတို့သည်သူလဘံသူရွှင်လန်းကြည်မြေဝါဘောဘုစိတေတကဲ့သို့ဤသည်ွယ်စိတ်မှထုံးလျက်အိတ်တယုံတွေ့တုလုံးမူကြည်နုကိုပံရယူနိုင်ကြပါစေကုန်သတည်းသူလန္တံကိုစီကိုစီလုံးကြီးရဲ့ကြည်သာရှင်ပြေဝါလုံးမြတ်သူရယူကြကုန်ပြီ၍ပမောတံသူကိုစိတ်နှပြန်လို့စားပြီးပြေခါကျွယ်မဝမ်းမြောက်နိုင်ကြပါစေကုန်သတည်းဝါပမောတံသူတို့ပြည်နဲ့မကနာပြည်မှာဆက်သွယ်လျက်ထက်နေပြည်မှာချင်းလုံးမို့ပြသတဲ့ကဘာတုံအောင်တတဟုံတရားလျက်မောက်ပြီးလျင်ဝမ်းမြောက်ဝမ်းသာပတ္တနာအောင်စုခါကာပြုလျက်သာဓုတံအောင်မိတ်ဖြင့်အောင်ဘိတ်သိမ့်တော်လောင်းနိုင်ကြပါစေကုန်သတည်း